ယခုချိန်ဟာထိုင်သောဣရိယာပုတ်တို့ဖြင့်ကျွတ်မှတ်ပွားများအထောက်ပြမဲ့ချိန်ခါဖြစ်တဲ့အတွက်ကြောင့်ထိုင်သောဣရိယာပုတ်အားလျော်လျော်ပတ်စွာခန္ဓာမှန်တတိကံပြီးတော့ဉာဏ်နဲ့ရှုမှတ်လို့မိမိတို့ခန္ဓာဝိရိယပုတ်ကိုပြုပြင်ပြင်ဆင်ပြီးတော့ပြေးလိုက်ပါအဲ့ဒီပြုပြင်ပြင်ဆင်တဲ့ချိန်ကနေစပြီးတော့ခန္ဓာမှန်တတိကဉာဏ်နဲ့ရှုမှတ်ရမယ်လို့ဆိုတဲ့အတွက်ကြောင့်လှုပ်ရှားတဲ့အမှုဝိရားတွေဒီယုတ်ပြဏ္ဏတရားကိုယုတ်ပြဏ္ဏတရားတွေဒီခန္ဓာအဲ့ဒီခန္ဓာတွေမှာတတိကမယ်လို့ဆိုတဲ့အတွက်ကြောင့်လှုပ်တာနဲ့ဒီပိုင်းနဲ့ချက်ချင်းအယုတ်နာခန္ဓာတွေရဲ့အပြက်ကိုကြည့်အပြက်ကိုကြည့်ပြီးတဲ့အခါမှာအပြက်ကိုမြင်းပြီးတဲ့အခါကျမှမရှိတော့ဘူးပြက်သွားပြီလို့သိပြီးတဲ့အခါကျမှဖြည်းဖြည်းလေးလေးမှန်မှန်လေးနဲ့ခန္ဓာကိုယ်ဣရိယာပုတ်ကိုပြုပြင်ပြင်ဆင်ပြီးရုပ်ပြင်ပြင်ဆင်တဲ့အချိန်ကနေစပြီးတော့လှုပ်ရှားနေတဲ့အမှုရာရုပ်တရားနံတရားခန္ဓာငါးပါးတရားတွေရဲ့အပြည့်လှုပ်ရှားတဲ့အမှုရာကိုလှုပ်ရှားတာနဲ့ဒီပိုင်းနဲ့ကုသချင်းကြည့်လိုက်ကြည့်ပြီးတော့မြင်ရမှာကအပြည့်ရှေ့စိတ်ကိုနောက်စိတ်နဲ့ကြည့်လို့ခေါ်တယ်နောက်စိတ်နဲ့ကြည့်လိုက်တဲ့အခါမှာရှေ့ရုပ်နံလေးရဲ့ပြည့်သွားအပြည့်ကိုမြင်ရအပြည့်ဆိုတာဒီမရှိတော့တာပဲဆိုတဲ့လက္ခဏာကိုသိပြီးတဲ့အခါမှာမရှိတော့ဘူးပြက်သွားပြီမရှိတော့ဘူးပြက်သွားပြီလို့ဖြည်းဖြည်းလေးလေးမှန်မှန်လေးနဲ့ပြုပြင်ပြီးလောမကြီးနဲ့ဆန္ဒမစော့နဲ့အဲ့လိုရှုတယ်ဆိုလို့ရှိရင်ဒီနေ့မိမိတို့ကျင့်ကြံပွားများအထောက်တဲ့ဝိပဿနာလုပ်တာခொနည်းတိုင်းမြောက်ရောက်ခဲ့ပြီဖြစ်တဲ့အတွက်ကြောင့်သွားနေရင်လည်းအပြစ်ပဲမြင်နေရမှာကအပြစ်ပဲသိနေရမှာကလက္ခဏာထိုင်နေရင်လည်းမြင်နေရမှာကအပြစ်ပဲသိနေရညနေရင်လဲမြင်နေရမှာကအပြည့်သိနေရမှာကလက္ခဏာ။လျောင်းထံရသွားဣရိယာပုတ်၄ပါးလုံး။ဘယ်ချိန်ဘယ်ကာပဲဖြစ်ဖြစ်ဖြစ်ပေါ်လာတဲ့ယုတ်ကိုပဲဖြစ်ဖြစ်နံကိုပဲဖြစ်ဖြစ်မိမိတို့ရှုမှတ်ခဲ့တဲ့တတိပဒံအဖြစ်ရောဆို။ယုတ်ကိုပဲဖြစ်ဖြစ်နံကိုပဲဖြစ်ဖြစ်ဖြစ်ပေါ်လာတာနဲ့ဒီပိုင်းနဲ့ကုပြင်ကုဟာ။ကြည့်လေ။မြင်နေရမှာကအပြည့်ပဲသိနေရမှာကလက္ခဏာပဲ။အဲဒါဒီနေ့ခုနှစ်ရက်မြောက်ခဲ့ပြီဖြစ်တဲ့အတွက်ကြောင့်ကိုယ်စိတ်ကိုပြန်ပြီးတော့စစ်ရ။ကိုယ်တရားကိုပြန်စစ်ရ။လျောင်းထံရသွားဣရိယာပုတ်၄ပါးလုံးပါ။ဖြစ်ပေါ်လာတဲ့ရုပ်ဝေဒနာဆိုတဲ့ရုပ်နာမ်ဆိုတဲ့ခန္ဓာ၅ပါးတဲ့ကမိမိတို့ရှုမှတ်ခဲ့တဲ့စိတ်တို့မဟုတ်ဝေဒနာတို့မဟုတ်ယုတ်ခန္ဓာဓမ္မပါးကိုမူတည်ပြီးတော့ရှုခဲ့ပြီမဲ့လုပ်ကြတဲ့အမူအရာတွေဒီခန္ဓာ၅ပါးပါအဲ့ဒီခန္ဓာ၅ပါးတွေတဲ့ကနေပြီးတော့ပဲယုတ်ကိုရှုနေတာစိတ်ကိုရှုတာဝေဒနာကိုရှုတာစိတ်ရှုရင်ဝေဒနာရှုရင်ခန္ဓာ၅ပါးတလုံးပါပြီးသားအဲ့ဒီပြင့်ပေါ်လာသမျှသောယုတ်တရားနံတရားခန္ဓာ၅ပါးတရားတွေပြင့်ပေါ်လာတာနေ့ပိုင်းနဲ့နောက်စိတ်နဲ့ကြည့်ပြီးတော့ရှင်းစိတ်ရဲ့အပြက်ကိုမြင်မလားရှင်းစိတ်ရဲ့အပြက်ကိုမြင်ပြီးတော့လက္ခဏာကိုသိမလားလို့ပုဂ္ဂိုလ်ကိုပြန်စစ်တရားစစ်တာသူတော်အားစစ်စရာမလိုဘူးခொနည်းရဲ့ဆိုလျင်ခொနည်းရဲ့နဲ့တန်တဲ့မြင်အသိကိုတန်တာမှသိရမယ်ဒါမှတရားကိန်းတယ်လို့ဒီလိုပြောတရားရတယ်လို့ပြောတရားရှာခொနည်းရဲ့နဲ့တန်တဲ့အမြင်အသိလက်လှုပ်လိုက်တယ်ခြေထောက်လှုပ်လိုက်တယ်စိတ်လှုပ်တယ်လှုပ်ရှားတာနဲ့တပိုင်းလေကြည်ပြီးသားဖြစ်သွားလှုပ်လိုက်တာနဲ့တပိုင်းလေကြည်ပြီးသားဖြစ်သွားပြီးမြင်ပြီးသားဖြစ်ပြီးသိပြီးသားဖြစ်ပြီးမြင်နေရပြီးသိနေရပြီးကြည်ပြီးသားဖြစ်တာဟာအတိရှိလို့အတိလက်မလို့လို့လှုပ်တာနဲ့တပိုင်းလေမေ့သွားတယ်မရှုမိလိုက်ဘူးဆိုတာတတိလိုလိုဒီတတိဟာအရေးကြီးတယ်တတိဇာကွာအံဘိကိုဝိသဗ္ဗတိကံဝရာမိအဲ့ဒီတတိဟာလောကီအကျိုးလောကုတ္တရာအကျိုးဆိုတဲ့အကျိုးတရားအလုံးစုံအားလုံးကိုပြည့်စုံနိုင်တယ်ဆိုရင်တတိရှိတယ်ဘုရားဟောတတိအချိန်ခံပြည့်တဲ့ဒီတတိလွတ်နေသမာဓိမလာဘူးပညာမပါသမารီနဲ့ပညာပွားမလာနိုင်စရာအကြောင်းရှိတယ်။ဒါတော့တတိဟာအရေးကြီးဆုံးကိုယ်စိတ်ကိုကိုယ်ပြန်စစ်ကြည့်လိုက်တတိဘယ်လောက်မြဲလဲ။ဒါပြုပြင်ပြင်ဆင်တဲ့အပိုင်းမှာ ဒုတိယတစ်ချက်အနေနဲ့ပြုပြင်ပြင်ဆင်ပြီးပြီဆိုတဲ့အခါမျက်လုံးကိုနံပါတ်1နှစ်စစ်လိုက်ခြေကိုဥစ္စာကတော့ပြီးတဲ့အချိန်ရနေစပြီးတော့အိုင်တော့ဣရိယာပုဒ်တို့ဖြင့်ရှုခင်လေးမှာပြုပြင်ပြင်ဆင်တဲ့အပိုင်းမှာကံမျက်လုံးကြီးပွင့်နေသလားကံမျက်လုံးကြီးမှိတ်နေသလားဉာဏ်မျက်လုံးတွေပွင့်နေသလားဉာဏ်မျက်လုံးတွေပွင့်နေသလားဆိုတာကိုယ်စိတ်ကိုပြန်စဉ်းစား။အနာဂတ်ဣရိယာပုဂ္ဂိုလ်ပြုမြင်ပြင်ဆင်တဲ့အပိုင်းကနေစပြီးတော့တတိကြီးလို့သမာဓိရှိတယ်သမာဓိရှိလို့ပညာဟာဖြစ်ပေါ်နေပြီဆိုတဲ့ပုဂ္ဂိုလ်မျိုးရဲ့ကံမျက်လုံးတွေဉာဏ်မျက်လုံးပွင့်ပြီးတော့အာထောဝမေဝိပဿနာဘာဝနာအလုပ်လေးရမှာဉာဏ်မျက်လုံးအလိုလိုပွင့်လာတယ်ကံမျက်လုံးဟာပိတ်သွားယူရင်မင်းစင်းတဲ့အပိုင်းကနေစပြီးတော့ကံမျက်လုံးကြီးဟာအလိုလိုပုတ်သွားအလိုလိုမှိတ်သွားဉာဏ်မျက်လုံးဟာပွင့်သွားတတိကြောင့်ဖြစ်တာအဲ့တော့ခုတရားထိုင်တော့မယ်ဆိုတဲ့ခါမှာကံမျက်လုံးကိုအထူးမှိတ်နေရသေးသလားဉာဏ်မျက်လုံးကိုတမင်ပွင့်နေရသေးသလားကိုယ်စိတ်ကိုယ်စိတ်ဉာဏ်မျက်လုံးဟာအလိုလိုပဲမှိတ်ပြီးသားဖြစ်သွားတယ်ဆိုလို့ရှိရင်ဉာဏ်မျက်လုံးဟာပွင့်ပြီးသားဖြစ်သွားတယ်ဆိုရင်တတိသမารိပညာဂိဉ္စီဂိဉ္စာပြုနေဂိဉ္စီဉာဏ်မျက်လုံးအပွင့်များတဲ့ပုဂ္ဂိုလ်မျိုးရဲ့မျက်လုံးဟာအလိုလိုမှိတ်ပွင့်ရမှာပွင့်ခြင်းသိရှိတော့မပွင့်တော့ဘူးတတိကိဋ္ဌာနဲ့ဒီပိုင်းနဲ့ခန္ဓာမှာကပ်ပြီးသားဉာဏ်မျက်လုံးကိုပွင့်ပြီးကြည်ပြီးသားဖြစ်နေတယ်ဖြစ်နေရမယ်ဒါဒုတိယမျက်လုံးကိုမျက်လုံးကိုစစ်တယ်ကံမျက်လုံးပွင့်နေသလားဉာဏ်မျက်လုံးပွင့်နေသလားကံမျက်လုံးကိုတမင်ပိတ်နေရသေးသလားကံမျက်လုံးကိုတမင်ပိတ်နေရပိတ်နေပြီးတော့ဉာဏ်မျက်လုံးကိုတမင်ပွင့်နေရသေးသလားကိုကိုစစ်တယ်တတိသမာဓိပညာကိန်းတဲ့ပုဂ္ဂိုလ်မျိုးရဲ့မျက်လုံးဉာဏ်လန်းခီးလို့ခေါ်တဲ့ဝိပဿနာအလုပ်အမထုတ်တော့မယ်လို့ဆိုတဲ့အခါမှာအလိုလိုဉာဏ်ကံမျက်လုံးမှိတ်သွားတယ်ဉာဏ်မျက်လုံးအလိုလိုပွင့်လာပြီးသားဖြစ်တယ်ဒါတတိသမားမိမိလိုခန္ဓာထဲမှာကိန်းနေတဲ့တတိသမားဒီပညာဥစည်းလို့ဒီလိုဖြစ်သွားတာနံပါတ်3ကကိုယ့်ကိုယ်ကိုစစ်ဖို့ကံမျက်လုံးကိုမှိတ်ပြီးတော့တရားအလုပ်အထုတ်တော့မယ်လို့ဆိုတဲ့အဲ့ကိုမမှန်ရှုမမှန်ထုတ်ပြီးတော့နာသီးပြအရာထိသွားတဲ့နေရာလေးကိုကြည့်ပြီးတော့ဝင်လေသည့်ထွက်လေသည့်လုံနေရသေးသလားလို့